to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ8ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1953.32စနေနေ့တနင်္လာနေ့တွေမှာလိုင်းလမ်းမီတာ190ကိုကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးအတွက်ဟာအခုဆိုရင်တရားကျော်ရှိလာပြီးတော့လူပေါင်း3000ကျော်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီကနေ့မှပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့နိုင်ငံတော်များများမှာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့ကြားပါပဲဒီနေ့ဒီမေလ10ရက်နေ့မှာကြောက်တဲ့နိုင်ငံကအမျိုးသမီးများနဲ့အခမ်းအနားချီတက်ပွဲတွေကိုလုတ်ခဲ့ကြပါလေဒီလိုထိတ်တန့်ရောက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးတွေအားလုံးတန်းတူညီမျှရေးအားလုံးပါဝင်လှုပ်ရှားဖို့တောင်းဆိုတိုက်တွန်းတဲ့ကိုအခုလိုနားဆင်နိုင်ပါတယ
်ဒီနေ့အတွက်ဟို message ကတော့ e for equal ပေါ့နော်အူချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့တန်းတူညီညာမှု
ကျမတန်တူရေမဟာမိတ်အဖွဲ့ဥက္ကဋ္ဌမတ်မေးစပယ်ဖြူရဲ့သဘောထားမှတ်ချက်နဲ့တူနာဆင်နိုင်ပါတယ်မြမရေးဆွေးနွေးခန်းအစီအစဉ်စာရခိုင်ဒေသတွင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတာရောက်ခဲ့တဲ့ VOA သတင်းတောက်ရဲ့အထူးအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်
ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးအတွက်ဟာအခုဆိုရင်တရာကျော်ရှိလာပြီးတော့လူပေါင်း3000ကျော်ဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီကနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်ကမ္ဘာတဝန်းသေဆုံးသူရေအတွက်ဟာ305ကျော်ရှိသွားပြီဖြစ်ပြီးတော့အများစုကတော့တရုတ်နိုင်ငံကဖြစ်ပါတယ်ဒီရောဂါကူးစက်မှုဟာဆိုရင်စရာဖြစ်လာနေတဲ့အချိန်ထဲမှာပဲဒီရောဂါကြောင့်စိတ်သက်သာစရာမလိုကြောင်းလူတိုင်းအနေနဲ့ဘယ်နေရာမှာမဆိုအခုချိန်ကစပြီးတော့လုံနိုင်တာတွေလုံတင်တာတွေအများကြီးရှိတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးကပြောလိုက်ပါတယ်ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အီတလီနိုင်ငံကတတိရှိရှိလှုပ်ဆောင်လိုက်တဲ့အပေါ်မှာလည်းသူကချီးကျူးလိုက်ပါတယ်အီတလီနိုင်ငံဟာတကယ့်ကိုစွန့်လွတ်ပြီးတော့လှုပ်ဆောင်နေကြောင်းအဲ့လိုလှုပ်ဆောင်နေတဲ့အတွက် WHO အနေနဲ့လည်းအီတလီနိုင်ငံနဲ့အတူရက်ဆက်ပြီးတော့ရက်တီသွားပြီးတော့ထောက်ပံ့ကူညီပေးသွားမှာဖြစ်တယ်လို့ WHO ညွှန်ကြားမှုချုပ်ကပြောပါတယ်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ233ယောက်ထက်မနည်းရှိသွားပြီဖြစ်ပြီးတော့အီတလီဆိုရကလည်းအရေးပေါ်အမိန့်တရက်ကိုထုတ်ပြန်လိုက်ပြီးနိုင်ငံမြောက်ပိုင်းကမြို့တွေမှာအဝင်ထွက်တွေပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်။အခုလိုပိတ်ဆို့လိုက်တဲ့အတွက်အီတလီနိုင်ငံရဲ့လူဦးရေ၄ဘုံ၃ဘုံလောက်ဟာလည်းအဲ့မှာပိတ်မိနေပါတယ်။အီတလီနိုင်ငံရဲ့စီးပွားရေးမြို့တော်ကြီးဖြစ်တဲ့မီလန်မြို့နဲ့ဗင်နစ်မြို့တွေအပါအဝင်မြောက်ပိုင်းကလွန်ဘော်ဒီအရက်ဒေသနဲ့နောက်ထပ်ပြည်နယ်14ခုကိုလည်းအဝင်ထွက်တွေပိတ်ဆို့တဲ့အထက်မှာပါဝင်ပါတယ်တစ်ဆက်တည်းမှာပဲကမ္ဘောဒီးယားနိုင်ငံမှာဆိုရင်လည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားသူတယောက်ကိုစီယမ်ရစ်မြို့မှာတွေ့ရှိခဲ့တယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကမနေ့ကပြောပါတယ်ဒီလူဟာအသက်38နှစ်အရွယ်အမျိုးသားဖြစ်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာတော့ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တန်ကြာရှိတဲ့လူနာတွေစောင့်ကြည့်နေတဲ့လူနာတွေရှိနေပေမဲ့အခုချိန်ချော့ရောဂါကူးစက်ခံရတဲ့သူရှိတယ်လို့တော့အတိအပြုပြောဆိုထားတာတော့မရှိသေးပါဘူးဒါပြင်ဒီရောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတွင်းမှာတင်တခွဲဆန့်သက်မှုတွေလုံနိုင်ပြီဖြစ်တယ်ဆိုပြီးတော့ဒီမနက်ငန်းဒီကျမကြီးအာနာပိုင်ဒီဘက်ကပြောထားပါတယ်ခင်ဗျာ
တောင်ကိုရီးယားမှာသတင်းတစ်ပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်ကျဆင်းလာတာနဲ့အတူဒီကနေ့မှလည်းခရီးရန်ဖျားเจ้าတွေကိုဖိတ်ထားပြီးတော့လူတွေအွန်လိုင်းကနေဖျားဝတ်ပြုနိုင်မှုစီစဉ်ပေးထားပါတယ်တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးယောဂပိုးကူးစက်မှုဖြစ်နေတဲ့တောင်ကိုရီးယားမှာပိုးကူးစက်သူ9000ကျော်ရှိနေတာပါအရင်နေ့တွေကတရက်ကိုလူ900ကျော်ပိုးကူးစက်တာကနေဒီကနေ့မှာကူးစက်သူလူနာအသစ် 282 ဦးသာရှိတဲ့အတွက်အရေးအတွက်ကလျော့ကျလာပါတယ်ဒီကနေ့ထိသေဆုံးသူကတော့စုစုပေါင်း90လောက်ရှိပြီလို့ကိုရီးယားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါတယ်ယောဂါပိုးကူးစက်တဲ့နှုန်းကျလာပြီးမဲ့အခြေအနေတွေတိုးတက်လာပြီလို့တော့မပြောနိုင်သေးဘူးလို့လည်းယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျွန်အီဂျွန်ကပြောပါတယ်အခုလိုယောဂါကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံတော်မှကြောင်းပီးရဲ့ကိုနောက်ထပ်သတင်းသုံးပတ်တိုးမြင့်ထားလို့ဖြောပြည်ရေးပွဲတွေအကစားပြိုင်ပွဲတွေနဲ့တခြားပွဲတော်တွေကိုလည်းရွှေ့ဆိုင်ဖြစ်သိမ်းထားပါတယ်ရှင်
။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီကျင်းဖင်ကိုယာတုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့တဲ့တရုတ်နိုင်ငံကထင်ရှားတဲ့တက်ကြွလို့ရှားသူတွေဖြစ်ဥရိပညာရှင်တွေဖြစ်တဲ့စီယူဂျီယောင်းကိုတရုတ်အာဏာပိုင်တွေကလေးဝတ်ထိန်းသိမ်းစခန်းမှာဖမ်းဆီး ထိမ့်သိမ်းထားတယ်လို့သူ့ရဲ့မိတ်ဆွေတငယ်ချင်းတွေကဒီနေ့မှာပြောလိုက်ပါတယ်ဥရိပမောက်ခဟောင်းလည်းဖြစ်တဲ့ယူကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမှုနဲ့အာဏာပိုင်တွေကပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကဖမ်းဆီးလိုက်တာဖြစ်ပြီးတော့လျှို့ဝှက်ထိမ့်သိမ်းခန်းမှာဖမ်းဆီးထားတာဖြစ်တယ်လို့သူ့မိသားစုကဒီဘေကျင်းရဲတပ်ဖွဲ့စီကနေစနေနေ့မှာတိခဲ့ရတယ်ဆိုပြီးတော့မိတ်ဆွေတွေကပြောပါတယ်တကယ်လို့သူ့အနေနဲ့ပြစ်ရှိတယ်ဆိုရင်ထောင်နဲ့15နှစ်ကြာခံရမှာဖြစ်တယ်လို့လည်းပြောပါတယ်ဒါပြင်ယူအာဒီအဲ့ဒီရှုဝထိန်းသိမ်းစခန်းမှာဖမ်းဆီးခံထားစဉ်အတွင်းဒဏ်ရာတွေလည်းရရှိထားတယ်လို့ဆိုပါတယ်ဒီနိုင်ငံကဒီလိုအကျဉ်းစခန်းတွေမှာဖမ်းဆီးခံခဲ့ရတဲ့အတိုက်ခံတွေနဲ့လူခွင်ရှိနေတွေဟာသူတို့ကိုတရားဝင်မှုဖွင့်ပြီးတော့ထောင်ချမခံရခင်မှာပဲဒီအကျဉ်းစခန်းတွေအတွင်းမှာလာပေါင်းများစွာမြန်မာနေဆက်တာတွေတိုက်ပိတ်ခံရတာတွေနဲ့ရင်ဆိုင်ရလေရှိပါတယ်တရုတ်အာဏာပိုင်တွေဟာယူရဲ့ဒီချစ်သူဖြစ်တဲ့ဖြစ်သူကိုလည်းသူနဲ့အတူဆွဲချက်တင်ပြီးတော့ရှုဝတ်ကျင်းစခန်းမှာဖမ်းဆီးထိန်းသိမ်းထားတယ်လို့တရုတ်လူခွင့်ရေးတပ်ကြွလှော်ရှားသူယူဂျာကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မယ့်ကာကွယ်ဆေးကိုပထမဆုံးအကြိမ်ဖြစ်ရှေ့လာတဲ့မှာစပြီးတော့အသုံးပြုနိုင်မှာဖြစ်တဲ့အကြောင်းကိုတရုတ်နိုင်ငံကကြေညာလိုက်ပါတယ်ကမ္ဘာတဝန်းလူပေါင်း 3,500 ကျော်တည်ဆုံပြီးတော့တသိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာကာကွယ်ဆေးထုတ်ဖို့အရှိန်မြင့်ဆောင်ရွက်နေရကိုလည်းတရုတ်နိုင်ငံထိတ်တန့်ကျဲမာရေးအရာရှိတဦးကတောက်ကြံနေကပြောပါတယ်အရေးပေါ်အခြေအနေမျိုးမှာလက်တွေ့ဆန်းသတ်မှုအတွက်ဆေးတချို့ကိုအေပီလလောက်မှာစပြီးတော့အသုံးပြုနိုင်မယ်လို့ခန့်မှန်းကြောင်းကိုလည်းတရုတ်အမျိုးသားကျဲမာရေးကော်မရှင်သိပ္ပံနဲ့ဤပညာဖွံ့ဖြိုးဌာနညွှန်ကြားမှုစန်ဂျုံဝီကပြောပါတယ်ဈေးထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သူတေသနာဌာနဒါဇင်နဲ့ချီပါဝင်နေပြီးတော့မတူကွဲပြားတဲ့ဈေးအမျိုးအစားတွေထုတ်ဖို့ကြိုးပမ်းနေတယ်လို့လည်းသူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးလို့ရောဂါပိုးကိုကာကွယ်ဖို့ကအန္တရာယ်ကင်းပြီးတော့ထိရောက်တဲ့ဆေးဝါးထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်အချိန်ယူသင့်တယ်လို့လည်းကျွမ်းကျင်သူတွေကပြောဆိုပါတယ်တရုတ်နိုင်ငံရဲ့တည်ဆဲဥပဒေတွေအရအန္တရာယ်ရှိပေမဲ့ကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်လူလူကျန်းမာရေးအရေးပေါ်အခြေအနေမျိုးမှာဆေးဝါးထုတ်လုပ်ခွင့်ကိုပြုထားပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အရှဘတ်ဖွဲ့ရဲ့ထိတန်းကောင်းဆောင်တဦးဟာပြီးခဲ့တဲ့လကအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုအတွင်းမှာတည်ဆုံသွားပွဲရှိတယ်လို့အမေရိကန်စစ်တပ်က VOA ကိုအတည်ပြုပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ22ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာအရှဘတ်ထိတန်းကောင်းဆောင်တဦးဖြစ်တဲ့ဘာရှီယာမိုဟာမက်မဟာမူလို့ခေါ်တဲ့ဒီဘာရှီယာကိုဂပ်ဟာတည်ဆုံသွားတယ်လို့မှတ်ယူရကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်က VOA ကိုပြောပါတယ်ဒီဂျပန်ဒေသကစကောင်းမြို့မှာအဲ့ဒီလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်သူဟာအရှဘတ်အဖွဲ့ကအတွေ့ကြုံရင်ပြီးတော့တိုက်ခိုက်ရေးကျွမ်းကျင်တဲ့ထိတ်တန့်တပ်မှုတွေကတယောက်ဖြစ်ပြီးတော့တိတ်မကြသေးခင်ကပဲအရှဘတ်သဘုံအဖွဲ့ကဂျပန်လိုခေါ်တဲ့အယ်နူစရာတပ်ဖွဲ့၃ခုကိုဦးစီးခဲ့တာဖြစ်ပါတယ်အခုလိုဘာရှီယာဂေါ်ဂပ်ဒီအကြမ်းလိုမျိုးအကြမ်းဖက်သမားတည်ဆုံသွားတာဟာချင်းညောက်မှုတွေကိုဖယ်ရှားလိုက်တာဖြစ်သလိုအာဖရိကနဲ့အမေရိကန်တွေအတွက်ဒီပို့ပြီးတော့ဘေးကင်းလုံခြုံမှုရှိစေပြီးတော့တိုးတက်မှုတစ်ခုဖြစ်တယ်လို့လည်းဗိုလ်မှူးကြီးကန်းက VOA ကိုပြောပါတယ်ဇန်နဝါရီ5ရက်နေ့ကမန်ဒါဘေးဒေသတိုက်ခိုက်မှုကိုကြိုးကန်ခဲ့တဲ့အော်ဆာဘတ်ခေါင်းဆောင်နဲ့သူ့ရဲ့ဇနီးဟာစောက်ကောက်ကဒီတိုက်ခိုက်မှုတွေမှာသေဆုံးသွားခဲ့တာဖြစ်တယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရိကောင်းကဖေဖော်ဝါရီ25ရက်နေ့ကပြောကြားခဲ့တာပါဒီသေဆုံးမှုနဲ့ပတ်သက်ပြီးတော့သူ့ဇနီးရဲ့အမျိုးတွေကလည်း VOA ကိုအတည်ပြုပြောကြားထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်လစ်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အပြစ်ခတ်ရဲစဲရေးသဘောတူစာချုပ်အရဒေသခံတချို့ဟာနေရပ်ကိုပြန်လာပါတယ်ဒေသခံတူကတော့သူတို့နေအိမ်တွေလုံးဝပျက်စီးသွားပြီးတော့ဘာဖြစ်စီမှပြန်မရဘူးလို့ AP သတင်းကိုပြောပါတယ်ရုရှားအစိုးရကြောတောက်နောက်ခံပေးထားတဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရတပ်တွေကစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာ၃လကြာထိုးစစ်ဆင်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတော့လူတသန်းလောက်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေရတာပါ အစ်လစ်ဒေတာအပြည့်ရဲ့ရေတူရကီနဲ့ရုရှားကြားအရင်ကအချင်းချင်းသဘောတူညီမှုယူခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။အနောက်ဥရောပကိုဒုက္ခသည်တွေဝင်ရောက်နိုင်ဖို့တူရကီနယ်စပ်ကိုဖွင့်လှစ်ပေးမယ်လို့တူရကီကကြေညာပြီးတဲ့နောက်မှာပြီးခဲ့တဲ့သတင်းပတ်တုန်းကတော့အစ်လစ်ဒေတာအထက်အဝေးပြေးလမ်းမကြီးကိုပူရဲကင်းလဲကြဖို့တူရကီနဲ့ရုရှားသဘောတူညီချက်ရယူခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကအရှိန်အဟုန်မြင့်လာနေတဲ့ပဋိပက္ခတွေကိုထိန်းချုပ်ဖို့အတွက်ဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ကြာသပတေးနေ့ကမော်စကိုမြို့မှာအပြည့်ခန့်ရက်စဲရေးသဘောတူကြတာဖြစ်ပါတယ
်ဆော်ရီအာရေဗျာနိုင်ငံရဲ့အရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုမထောက်ခံတာကြောင့်ဆော်ရီနိုင်ငံရဲ့တော်ဝင်မင်းသားနှစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့တော်ဝင်မိသားစုနဲ့နှိဆက်သူနှုတ်ကဒီနေ့မှပြောကြားလိုက်ပါတယ်ဆော်ဒီဘီရဲ့ညီတော်ဆက်သူတော်ဝင်မင်းသားအမက်ဘင်အဗ်ဒလာဇီနဲ့ဒီဘရင်ရဲ့တူတော်ဆက်သူတော်ဝင်မင်းသားမိုဟာမက်ဘင်နိုင်ယက်တို့ကိုဆော်ရီနိုင်ငံရဲ့ကောင်းဆောင်မှုကိုစော်ကားတဲ့အပြုအမူတွေကြောင့်ဖမ်းဆီးလိုက်တာဖြစ်တယ်လို့ဆော်ဒီနိုင်ငံကဒီဖန်စီမှုနဲ့ပတ်သက်ပြီးတော့အသိရှိထားသူတူကပြောပါတယ်ဒီတော်ဝင်မင်းသားနှစ်ပါးလုံးဟာအရင်ကပြည်ထရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်ခဲ့ပြီးတော့ဆော်ဒီနိုင်ငံရဲ့လုံခြုံရေးနဲ့ထောက်လှမ်းရေးတွေကိုပါကြီးကြပ်ကိုယ်ကဲခဲ့ရသူတွေဖြစ်ပါတယ်အခုလိုဖန်စီလိုက်တာဟာမျောလင်းမထားပဲရုတ်တရက်ဖန်စီလိုက်တာဖြစ်တယ်လို့လည်းပြောဆိုနေကြပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့ကြုံတွေ့နေရတဲ့ကမ္ဘာတစ်ဝှမ်းနိုင်ငံအတူအများများမှာဒီကနေ့မလာရှီယာနဲ့နိုင်ငံတကာအမျိုးသမီးများနဲ့ချီတက်ပွဲတွေကိုကျင်းပခဲ့ပါတယ်။ COVID-19 ရောဂါပိုးကူးစက်မှုတဲ့အဆိုးဆုံးခံနေရတဲ့တရုတ်နိုင်ငံမှာလည်းရောဂါပိုးထိန်းချုပ်ကူးသရေးတွေမှာအင်တိုင်းအားတိုင်းပါဝင်ဆောင်ရွက်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတွေကိုချီးကျူးဂုဏ်ပြုကြပါတယ်။နိုင်ငံပိုင်ဆင်ဝါသတင်းဌာနကအမျိုးသမီးဓာတ်ခွဲကျွမ်းကျင်ပညာရှင်တွေ၊သူနာပြုတွေ၊စိတ်ပိုင်းဆိုင်ရာကူးသမှုပေးနေတဲ့ဆရာဝန်တွေ၊ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးမှာပါဝင်နေကြတဲ့အမျိုးသမီးတွေကိုနိုင်ငံတကာအမျိုးသမီးများနေ့မှာဂုဏ်ပြုဖော်ပြခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့စီရင်အရကမ္ဘာတစ်ဝှမ်းကျန်းမာရေးလှုပ်ရှားအင်အား80ကအမျိုး80ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဒုတိယအဆိုးဆုံးကြုံနေရတဲ့တောင်ကိုရီးယားမှာတော့အမျိုးသမီးနေ့အခမ်းအနားပွဲတွေကျင်းပဖို့စီစဉ်ထားတာကိုဖျက်သိမ်းခဲ့ပါတယ်ရှင်မလရှိရဲ့တနင်္ဂနွေနေ့ညပိုင်းထစ်တိုင်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာပြည်တွင်းကအမျိုးသမီးရေတက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းအမျိုးသမီးတွေအားလုံးတန်းတူညီမျှမှုရရှိရေးအားလုံးဝိုင်းဝန်းပါဝင်လှုပ်ရှားကြဖို့ဒီကနေ့မလရှိရဲ့နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်။နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါအမျိုးသမီးတွေအတွက်တန်းတူညီမျှအခွင့်အရေးရရှိရေးဘလို့စိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲ။အမျိုးသမီးအခွင့်အရေးတန်းတူရဖို့ဘလို့ကြိုးစားနေကြပါသလဲ။သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဘလို့ဆောင်ရွက်ပေးသင့်ပါသလဲဆိုတာကိုကန္ဒအသီးသီးကနေမြန်မာအမျိုးသမီးတန်းတူရေးလှုပ်ရှားနေသူအမျိုးသမီးတွေရဲ့အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရရှင်
။ဒီကနေ့မတ်လ၈ရက်နေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ International Women Day နိုင်ငံတကာအမျိုးသမီးများနေ့မှာတော့ကမ္ဘာတစ်ဝှမ်းကအမျိုးသမီးတဦးချင်းစီတိုင်းမှာညီမျှတဲ့တန်းတူအခွင့်အရေးရဖို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ကြားမတန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအတွက်ကုလသမဂ္ဂကနေ2010ခုနှစ်မှာတည်ထောင်ခဲ့တဲ့ကုလသမဂ္ဂလက်အောက်ခံ UN Women ရဲ့ဒီနှစ်2020ပြည့်နှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကဆောင်မုတ်ကလည်း I am Generation Equality Realizing Women Rights ဆိုတဲ့အမျိုးသမီးတွေအတွက်မျိုးဆက်တန်းတူမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ကမ္ဘာတစ်ဝှမ်းကအမျိုးသမီးတွေကိုသူတို့ရဲ့ရဲရင်မှုခေါင်းဆောင်မှုနဲ့စိတ်သက်တန့်ခိုင်မှုတွေအတွက်အလေးထားဂုဏ်ပြုပေးအပ်တဲ့အမျိုးသမီးတတိရှင်ဆုရှင်နောက်ငင်းညာရေးအတွက်ကြားမတန်းတူညီမျှရေးမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကချင်အမျိုးသမီးမမေစပယ်ဖြူကတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့လူပေါင်အဖွဲ့အစည်းကဝိုင်းဝန်းဆောင်ရွက်ပေးပါလို့တောင်းဆိုလိုက်ပါတယ
်။ဒီနှစ်အတွက်ဟို message ကတော့E for equal ပေါ့နော်။အူးချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့။ဂျန်တို့ညီညာမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော်။ဒီလူအဖွဲ့အစည်းမှာရှိကြတဲ့အတူတွေတူးချင်းတူးချင်းကအတူတကွလက်တွဲဆောင်ရွက်သွားရမှာဖြစ်ပါတယ်လို့ Gender equality ဆိုတာအမျိုးသမီးတွေနဲ့ပဲသက်ဆိုင်တဲ့ကိစ္စမဟုတ်ပါဘူးပေါ့နော် Gender equal ဖြစ်တဲ့ society ပေါ့ကျမတို့ဂျန်တူညီညာမှုရှိတဲ့လူအဖွဲ့အစည်းရတာဆင်ပြိုးတိုးတက်မှာရေရှည်ငင်းချမ်းမှာဖြစ်ပါတယ်။ဒါ ဒါကြောင့်တာဝန်ရှိတဲ့သူတွေမူဝါဒတွေဥပဒေတွေကိုရေးဆွဲနိုင်တဲ့သူတွေအနေနဲ့လည်းစံတူညီညွမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်ဥပဒေတွေမူဝါဒတွေကိုပြင်ဆင်သတ်မှတ်ချမှတ်ပေးဖို့အတွက်လိုပါတယ်။ Gender Equal ဖြစ်တဲ့လူအဖွဲ့အစည်းဖြစ်မှာပဲကျမတို့ရဲ့နိုင်ငံဟာပြည်ကျိုးတိုးတက်မယ်၊ရေးသေးနိုင်ငံပါရမယ်ဖြစ်ပါတယ
်။နိုင်ငံတကာအမျိုးသမီးများနေ့ Each for Equal ဒန်းတို့အခွင့်အရေးဦးစားပေးလှုပ်ရှားမှုမှာပါဝင်လှုပ်ရှားနေတဲ့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဒဏ်အတွက်အသက်ပေးခံစားနေကြရတဲ့အမျိုးသမီးတွေလုံခြုံမှုရှိအောင်အပြည့်အဝကာကွယ်ပေးပါလို့သက်ဆိုင်သူတွေကတောင်းဆိုပါတယ
်။ကမ္ဘာအမျိုးသမီးများနဲ့ဒီဒဏ်ရင်းညှမှုကျိုးပန်းနေကြသလိုပဲရခိုင်ပြည်နယ်ကတော့မဟုတ်မြန်မာနိုင်ငံတစ်ဝန်းလုံးမှာရှိကြတဲ့ဒီစစ်ဖြစ်တဲ့နေရာကပြည်တွင်းစစ်ဖြစ်တဲ့နေရာအမျိုးသမီးများကိုနေပြီးတော့ကာကွယ်ပေးဖို့နဲ့ဒီမျိုးသမီးတွေရဲ့နောင်ရေးဒီမျိုးသမီးတွေအစီအမံရတဲ့မိသားစုများရဲ့နောင်ရေးကိုလေးထားပြီးတော့မြန်မာနိုင်ငံမှာအငြင်းငြင်းပေါ်ဆောင်စေခြင်းနဲ့နောက်တစ်ခုကနေပြီးတော့ဒီအမှန်နဲ့ချက်တောက်ထားတာကိုလည်းပဲမျိုးသမီးအခွင့်အရေးတစ်ရက်အနေနဲ့နေပြီးတော့ဟိုတခြားသောလူကြီးရေးရှုထောင့်ကအကြည့်ဒါလည်းဒီကောင်နဲ့မျိုးသမီးအခွင့်အရေးတစ်ရက်အနေနဲ့ဒါကိုမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်ဖို့အရေးကြီးလိုအပ်နေတယ်လို့ကျွန်မသုံးသပ်ပါတယ
်။နိုင်ငံရေးလောကငြင်းငြင်းရေးလှုပ်ရှားမှုတွေနဲ့လုပ်ငန်းခွင်တွေမှာကြားနဲ့မှအရေးချင်းချင်းတူတယ်ဆိုရင်အမျိုးသမီးတွေကိုဒန်းတူအခွင့်ရေးပေးပါလို့မွန်ပြည်နယ်လွတ်တော်ကအမျိုးသမီးနဲ့ကလေးငယ်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်ခိုင်ခိုင်လက်ကလည်းနိုင်ငံတကာအမျိုးသမီးများနေ့မှာတောင်းဆိုပါတယ
်။ဒီနေ့ကတော့သူတို့ဆောင်မ Each for Equal ဒန်းတူညီညာခြင်းပေါ့ဒန်းတူညီညာခြင်းဆိုတာကတော့အလုံးလုံးပိုင်းနဲ့အခွင့်အလမ်းဒုက္ခလစာအသားသမီးအုပ်ချိန်တွင်အများကြီးပေါ့နော်ကျန်းသူညီညာချင်းဆိုတဲ့ဟာကိုလူသားတွေပဲ human being ပေါ့နော် gender ပေါ်မှာခြေမခံပဲနဲ့အကြာမင်းမှတန်းသူအခွင့်ရရဖို့ဥပမာဆိုလို့ရှိရင်ပညာရေးချင်းတူပဲလောက်ကင်နိုင်တဲ့ခေါင်းဆောင်နိုင်မှုရှိသေးတယ်တူပဲဥဆောင်နိုင်မှုရှိသေးတယ်တူလဲဆိုတော့မျိုးသမီးတွေကိုတော့နေရာပေးတင်တယ်လို့တော့ပြောမြင်ပါတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေသူတို့အမျိုးသမီးဖြစ်ရတာဘာကြောင့်ဂုဏ်ယူပါသလဲဆိုတဲ့အမျိုးသမီးတွေရဲ့အတန်ဖြစ်နေမတ်မေရမုံမြင့်နဲ့မတ်စင်မာချိုတို့ရဲ့ရင်းဖွင့်သံကိုအခုလိုထုတ်လွှင့်ပါတယ်
အမျိုးသမီးတွေကအမျိုးသားတွေနဲ့မတူဘူးအမျိုးသမီးတွေကအမျိုးသားတွေအော်အိမ်ကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ငွေကြေးကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ပြီးတော့အမျိုးသားတွေမလုံနိုင်တဲ့တချို့အရာတွေကိုလည်းလုံလို့နိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ
်အခုခေတ်မှနိုင်ငံကအမျိုးသမီးတွေကနိုင်ငံကောင်းဆောင်အများကြီးရှိတယ်ပြီးရကြလေးတွေရကြလေးတွေနေရေးပေါ်တမီးလုံလုံနိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ်
သမီးတို့ပတ်ဝန်းကျင်မှာရောတခြားပတ်ဝန်းကျင်မှာရောအမျိုးသမီးအများစုဟာအဲ့ဒီအကြံဖတ်မှုကိုခံစားနေရတယ်။အဲ့ဒီအဲ့ဒီအကြံဖတ်မှုပပြဖို့အတွက်အပြည့်အစုံအမျိုးသမီးနဲ့ကရည်တည်တယ်
2020ပြည်နှစ်ဒီကနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာတော့အမျိုးသမီးဒန်းတူညီမျှအခွင့်အရေးရရှိရေးလူမျိုးဘာသာမရွေးကြားမလိင်တူချစ်သူအသက်အရွယ်မရွေးလူပေါင်းလူဖွဲ့စည်းပေါင်းစုံကနေအားလုံးပါဝင်တောင်းဆိုလှုပ်ရှားကြဖို့ကမ္ဘာတဝန်းကအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုဒီမိုကရေစီရေးရာအစီအစဉ်အစရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေရဲ့အခြေအနေကြောင့်အထူးစီစဉ်တရက်ကိုထုတ်လွှင့်ပေးမှာပါဒီရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းတွေတနေ့တခြားတိုးလာနေပြီးဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေထဲမှာတော့စစ်ရှောင်းလူအယောက်၄000လောက်ရှိနေတာပါရခိုင်ပြည်နယ်တွင်မောင်တော်နယ်ဘူးသီးတောင်ဒေသကို February 28ရက်နေ့ကနေ29ရက်နေ့ထိ3ရက်ကြာတွားရောက်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့ခရီးစဉ်မှာကိုရိုင်းလိုက်ပါခဲ့သူ VOA သတင်းဌာနကဒေါက်ခင်မြို့သက်ကဒေသတွင်အခြေအနေကိုစုံစမ်းပြီးအထူးစီစဉ်ဖြစ်တင်ဆက်ထားပါတယ်ရှင
်မောင်တော်ခင်ဥထွေမှုကဥဆိုးအောင်ပါပြီးခဲ့တဲ့3နှစ်လောက်ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့မွတ်စလင်တွေနေရပြန်ရေးအခြေအနေတွေကိုပထမဆုံးရှင်းပြခဲ့ပါတယ
်။ဟုတ်ပါတော့ပါ။ဟမ်ကျွန်တော်တက္ကသိုလ်ဆက်ပြီးတော့ဒီဘာသာဝင်ဆက်ပြီးတော့ကျွန်တော်ကတို့မွတ်စလင်ဘာသာဝင်တွေပေါ့နော်။ဆက်ပြီးတော့နှစ်စုအင်္ဂါနဲ့နှစ်စု။အဲ့တော့ကျွန်တော်ကဘယ်ဘုရားကိုအင်္ဂါလို့မတရားချင်တရားလို့တရားချင်တယ်။အဲ့တော့လည်းကျွန်တော်တက္ကသိုလ်ဘာသာဝင်ဒီဘာသာဝင်ကျွန်တော်ကတော့စားကြတယ်ပြောတယ်။အဲဒီကတော့လည်းအဲ့ဒီကတော့ကျွန်တော်တို့ဒီလည်းပို့ဆောင်ပေးတဲ့မရှိသေးပါဘူး။
နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကစနစ်တကျဆောင်ရွက်မပေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရေးအဆင်မပြေဖြစ်နေရပေမဲ့မြန်မာဘက်ကတော့သူတို့ကိုပြန်ပြီးလက်ခံဖို့အတွက်အ အသင့်ရှိနေတယ်လို့ပြောပါတယ်။ဒေသရဲမှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးဘူးဒီတောင်ရဲတိတောင်ဒေသတွေမှာစစ်ဆောင်ဥယျာဉ်တိုးလာနေတာပါ။ဘူးဒီတောင်စစ်ဆောင်စခန်းတွေစီကိုမတော်ခင်လွန်ခဲ့တဲ့3နှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေအတွင်းအိုးအိမ်မိရှုဖျက်ဆီးခံခဲ့တဲ့မွတ်စလင်တွေသူတို့နေရာမှာအိမ်ပြန်ဆောက်ဖို့အတွက်အကူအညီပေးနေတဲ့မောင်တော်မြို့နယ်တဲကပရင်ကျေးရွာအုပ်စုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနေအိမ်တွေဆောက်ဖို့အတွက်အစိုးရကအကူအညီပေးနေတာကိုကျေးဇူးတင်တယ်လို့ပရင်ကျေးရွာအုပ်စုကောင်းတကာရွာကအဘူကလမ်ကပြောပါတယ
်။ကျွန်တော်တို့မှမေလောက်တော့မှပါသွားလို့ကျွန်တော်တို့မှပြန်ငူလိုက်နေတာမှဆောက်ဖို့ပေးတာဝင်ပေးတာပေါ့တော့ပေါ့ကျွန်တော်ကျေးဇူးတင်ပါတယ်အမြဲကျေးဇူးတင်ပါတယ်ကျွန်တော်ငူလိုက်နေတာတွားပြီးတော့ဆောက်ပေးတာအများကြီးကျွန်တော်ကျေးဇူးတင်ပါတယ်
။မောင်တော်မြို့နယ်ထဲမှာပဲအင်ဂျီ200လောက်တာရှိတဲ့ညောင်ချောင်းကျေးရွာမှာတော့မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေတင့်တင့်မြတ်မြတ်နေထိုင်ကြတယ်လို့အုတ်ချွေမှုဥအောင်ကျော်လှကပြောပါလေ
။ဆင်ပြနေတော့နေတော့ဆင်ပြပါတယ်။ရောလိုက်ထွက်လိုက်သူသူဟာသူတော်လိုက်ဒိုးလိုက်ကျွန်တော်ရောတော်လိုက်သူကကျွန်တော်တော်လိုက်ပြေးကြရင်တော်လိုက်အဲ့လိုရောထောက်ပေးနေရပါဘူ
း။ဟာပြက်တနာ
ပြက်တနာပါပြက်တနာ
။ဒီရွာမှာအရင်ကရခိုင်300လောက်နဲ့မွတ်စလင်400လောက်ရှိခဲ့ပြီးလွန်ခဲ့တဲ့3နှစ်အရေးခင်းမှာတဖက်နိုင်ငံကို3000လောက်ထွက်သွားတယ်လို့ပြောပါတယ်။အဲ့ဒီလွတ်နေတဲ့အိမ်တွေမှာအိမ်မီးအရှုတ်ခံရလို့နေရမ်းရှိတဲ့မွတ်စလင်တွေကိုနေရာချထားပေးတယ်လို့လည်းပြောပါတယ်။ရခိုင်တွေမွတ်စလင်တွေနဲ့ဟိန္ဒူတွေအတူတကွနေထိုင်ကြတဲ့ရွှေစားကျေးရွာနားမှာတော့အိန္ဒိယအစိုးရကဒုက္ခသည်တွေအတွက်တိစောက်ပေးထားတဲ့အိမ်အလုံးပေါင်း150လောက်ရှိပါတယ်။အဲ့ဒီမှာဟိန္ဒူဒုက္ခသည်800ကျော်ကိုနေရာချထားပေးတာပါ။ခမောင်းစိန်နဲ့ကြောက်ပန်းသူအပဝန်မောင်တော်ခင်တဲ့ကကျေးရွာအတော်များများကနေမနေရလို့ထွက်ပြေးလာကြတဲ့ဟိန္ဒူတွေကိုဒီအောင်မလဟိန္ဒူရွာမှာနေရာချထားပေးတာဖြစ်ပြီးဒီအင်ရီတွေကနေကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုလှမ်းပြီးမြင်နေရပါတယ်။ကိုရှောင်စရာကတော့ဒီအင်ရီမှာသူနေလာတာ6လကျော်ပြီဖြစ်ပေမဲ့ရေမီအပါဝင်လိုအပ်နေတာကအများကြီးရှိနေသေးတယ်လို့ပြောပါတယ
်။လည်းမရှိဘူးကလေးတွေပါရဲ့ရောက်ရတယ်ဗျာပြီးရင်ကျွန်တော်ကာမရဘူးဟိုစိတ်ကလေးမရှိဘူးဒီနေရာမှာ
ရွာမချေးရွာမှာတော့ကိုရန်းဆယ်ရန်ကျောင်းသားကျောင်းသူလေးတွေကိုအခမဲ့ပညာဒါနပေးဝေနေတဲ့တိရိမင်္ဂလာရွာမကျောင်းဆရာတော်စီမှာခိုးလုံနေတဲ့ဆစ်ဆောင်လူငယ်က50လောက်ရှိပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသရင်းချေးရွာတွေကနေရှောင်ပြေးလာကြတဲ့ဒီကလေးတွေရဲ့ပညာရေးအတွက်အကူအညီတွေအများကြီးလိုနေသေးတယ်လို့ဆရာတော်အရှင်ဝိက္ခဏကမိန့်ပါတယ
်။ဥစဉ်မှာကနံပါတ်၁အခခေစုံကနေရာပဲ။နေရာမရှိတဲ့တော့ကောင်ဥစဉ်မှာဒီကလေးမတွေကိုထားဖို့တော့နေရာမရှိဘူး။နေရာမရှိတဲ့တော့ကောင်ဥစဉ်ရောထင်းမှာအားရပုံကိုတည်းစီတွေကဥမှာငွေရေးကြေးတန်တဲ့အင်ဂျီကိုငှားပြီးလာတယ်လို့ထားတယ်။နံပါတ်နဲ့ဥစဉ်မှာဘယ်လိုပြောဆိုတော့ဒီယောက်ျားလေးပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစဉ်မှာ30လောက်ပဲလာခံမယ်လို့ရှိတဲ့ကများလာတဲ့ခါမှာဥစဉ်မှာနေဖို့ထိုင်ဖို့အခက်ဖြစ်တာပေါ့ပထမရှိရဒုတိယရှိဥစဉ်လုံးမှာဘယ်လိုပြောဆိုစားရေးတောင်းရေးနေစားရေးပေါ့လေစားဖို့တော့ဥစဉ်မှာကဘယ်လိုပြောလဲဆိုကဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြည်တွင်းပြည်ပအဖွဲ့စည်းတွေကလည်းဥစဉ်မှာလူတန်းတွေကမရှိမိမိရဲ့ရှာဖွေပြီးတော့ရတဲ့ဟာဥစဉ်တရားတွေပါတယ်နေနေလိုက်ဟောဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နေနေပေါ့ပေါ့ဒီကလေးတွေပေါ့အစင်ပြည့်တယ်လို့ဒီလိုကျွေးမွေးတာဖြစ်တယ
်ဆယ်ရောရွာကတိုက်ပွဲတွေကြောင့်ဆယ်ရော့ကျောင်းကိုရောက်လာတဲ့မတ်လှမြတ်ဝင်းကတော့ဆယ်တန်းစာမေပွဲဖြစ်နေသူပါ။အ
ော်ဆာတော့ကျွတ်တို့ကျက်တယ်ဒါပေမဲ့စိတ်ထွေးအောင်အရှုံးနေတယ်။ဟိုဒီကောင်မှကျန်ခင်းတဲ့အဖေမေတွေကိုစုံရင်လည်းပေါ့နော်တိပွေးကြအဖေတွေမေအဆင်ပြေပါမလား။ပြီးတော့ဒီမှာလာနေတာဆိုတော့ဖေဖေကိုကတော့အဆင်ပြေတော့ပေါ့နော်ဒါပေမဲ့အဖေမေကအဆင်ပြေမလားအဲစိတ်ထွေးတွေရှုပ်တယ်တိပွေးတွေကြမှာရောမောဘယ်လိုရှိနေမလဲအဖေမေတို့စိုးရင်လည်းအကိုတွေကိုစိုးရင်လည်းပေါ့နော်ရောမောစာလေးမဖြစ်ဖြစ်ဘူးခါလေကြရင်ငိုမိတယ
်စစ်ပေးဆောင်ကလေးငယ်အယောက်40လောက်ကိုပညာသင်ပေးနေတယ်ရွာမမူလာရန်လွန်ကျောင်းမှာတော့စရုပ်ထတန်းကျောင်းသားလေးတွေအစိုးရစစ်စာမေးပွဲဖြေဖို့လုပ်နေတာပါစစ်ဆောင်ကလေးငယ်3ယောက်အတွက်ပါစာမေးပွဲစစ်ပေးနေတယ်လို့ကျောင်းအုပ်ကြီးဦးတန်းလှိုင်ကပြောပါတယ်
စာမေးဖြေလို့မရလို့ဒီကိုဖေးပြလာလို့ဒီမှာပဲကျွန်တော်စာစစ်ဌာနမှာဝင်ပြီးတော့ဖြေကြရပါဘောကျွန်တော်ကျောင်းမှာကတော့ဟိုပါဘောဟိုဒီကိစ္စတော့ကတော့ဒီစာသင်ဆောင
်
ကျွန်တော်မှာစာသင်ဆောင်ကဟိုမှာဖြူဘူးဒီဆောက်လက်စားကျောင်းတစ်ဆောက်ကမပြီးသေးဘူးဖြစ်နေတယ်အဲ့ဒီကျောင်းကအင်းငင်းလောက်ဟိုဖြစ်နေပြီဆိုတော့ကလေးတွေရဲ့ဟိုသင်ကြားရဲ့မှာကျွန်တော်ကအဆောက်စာသင်ခန်းဟိုအဆင်ပြေဘူးဖြစ်နေတယ်
Lama Pono Jijang, Sishang Sakamaro, Sishang Ga, Natangjo Shibari, Disakama Laya Kolone, Sishang Nitang Budre, Enyari Uzi B. Tisau Biruga, Mayu Tawi Tanga, Uzo Wilma.
Diga do Longsumbo. Longsumsua, Tanosura, Longsumsua, the Silbo, Lutia, Pinya Longsumbo, no? The Jamai Longsumbo. ละลูกกันขวัญเย็นลงชมบ่ดีตกคู่ตุลงด้วยลงชมนี่ตุลมาจับส่งเนี่ยยายว่าสออกูจนเราดีกว่าแก้มาชีได้ลูกเนี่ยซาวะเนี่ยด้วยกันเนาะจนเราดีอสออลูกเปียงอันนี้นี่กูสั่นณลงไปแล้วบ่เนาะดีณลงเนี่ยดูดีมาเว้ชิดตะโลบ่ตัวซาบีชงกันชัดเนี่ยบ่เนาะดีสิช่องสกามมาเนี่ยได้ไม่มีผิวกลีฤหาแล เดี๋ยวเล่นเจ๊กินแม่นี่จ้ะครับตะญาลงบุญรุ่นนี่มาตะญาลงนี่อ่ะเลยไอ้มันมีตาซุเป้ตะญาลงนี่ไปแล้วมันแลโมลินเนาะมันแลโมลินเนาะอพอเตะน่ะเนี่ยตูรอปิเต้โมลินเลยปิเต้ไอ้รอตะมี้รอมะหนีเด้อบุทะมี้เลยไม่ซ่ายาติบุทะมี้เลยไม่แชร์ยาติบุไอ้รอดิช่องตะแกงอกงลงยอยอกันนี่กงลงบีจ้ะล่ะ
ไต่ปวยတွေကိုရက်စီရှင်တယ်သမီးတို့ရောပြန်ရှင်တယ်အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလန်းဘူးမပျော်ရွှင်ရဘူးပြောမှာနေရှင်တယ်လို့ရန်အောင်မြေဖုံးတော်ကြီးကြောင်းမှာတော့ဆစ်ဆောင်ကငားရကျော်ရှိပြီသူတို့တွေအားမငယ်အောင်မြို့ကန်လူငယ်တွေကတေးဂီတာနဲ့လာရောက်ဖြော်ပြလေးရှိပါတယ်မေယုံတောင်ကနေထွက်ပြေးလာတဲ့ဒေါ်စောပြူကတော့ကြောက်လို့ထွက်ပြေးလာတာလို့ပြောပါတယ်
มาซี้รัวดูไปรูวงเลยก็เอาลูกไปจะกินปุ้งนี่ก็จะวอนี่ก็จะเจ๋ยอยู่ด้วยเตน่าชุ่มมาคันๆนี่ลูกบุ้งบุ้งล้านนะกูไปเจ๋ยถึงที่มาเจ๋ยมึงลงมาหาเลยอินจีแต่เว็บเพจลงไปเลยมาไปเพจจะไปเลยมั้งล่ะไปเลยมาไปไปเพจจะไปเลยครอดอกครอดเลยมั้งล่ะสักครั้งเลยอ๋อแต่เว็บเพจจังนะจ้าเลยมันยังมันยังละยังน่ามันไปวันนั้นไปไปเสร็จละ
เออจับกันเลยทับดีแล้วเราทบุลาตัวโอ้มาละขวามาละเอาไว้สักตะคุ้มเลยมาละค่ะอันบุลาก็จับสิ่งสำคัญมาวันเปลี่ยนเลยคลิกเงี้ยพากันกูมามองทุ่งหนุ่มมีตาสุฮะในยงดังกันนี่สิ่งสำคัญละนั่นเนี่ยเราเชื่อในบ้านนี้สเปรดพี่เดชอยู่เจ็บดูทุกข์ยากเดอะอาจจะมาเชื่อดาวกงสุบบ่เชื่อเสมอเลยโยน่าเอาไว้จริงเนี่ยในยามเดี๋ยวมาเชื่อดาวกงมาเลย
အခုကရောင်းတော့တယ်ရောဘုံပြီးအားမတက်ဖြစ်တာမမနာဟိုကိုပြစ်လိုက်တယ်ကိုပြစ်လိုက်နဲ့အားကြောင့်လမ်းစည်းတို့ပြစ်တယ်ဘယ်နေရာထိထိမှန်သည့်ဟိုကြားတဲ့နေရာမှာလူသေးအဲ့လိုမျိုးဒီခင်းစင်နောက်ဆုံးနေမှာတော့စစ်တွေမှာရှိတဲ့တက်ကြပြန်ဒုက္ခတဲ့စခန်းကိုတောက်ရောက်ခဲ့ပါတယ်အခုရောက်နေတာကတော့တက်ကြပြန်စခန်းမှာတက်ကြပြန်စခန်းကစစ်တွေမျိုးမှာရှိပါတယ်ဒီ
အော်ဘာနော်ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆိုပြီးတော့ပြည်ရင်းပြည်ပခင်းစင်တွေကိုတုံးရတာဟိုလိုက်ပို့ပေးပါတယ်အစိုးရအနေလိုက်ပို့ပေးတဲ့ခါမှာဒီနေ့က
စစ်တေရှင်ရှိပေါ်ကျွန်တော်ဒီနိုင်ငံသားပါစစ်တေရှင်ရှိပေါ်ကျွန်တော်ဒီနိုင်ငံသားပြပါတယ်ဒီနိုင်ငံမှာမွေးပါတယ်ဒီရေကျွန်တော်တောင်းပြီးတော့လာပါတယ်ကျွန်တော်အမေအပေဘိုးဘွားကိုလုံးဒီနိုင်ငံသားဒီနိုင်ငံပါပဲမွေးခဲ့တာပါအဲ့ဒါကြောင့်ကျွန်တော်တို့လည်းအခုကျွန်တော်တို့အဲ့လိုဆိုရင်ကျွန်တော်တို့စစ်မကောင်းပါဘူးကျွန်တော်တို့ဘာဖြစ်လို့နောက်တနေရာမှာတော်လည်းမရတာလေကျွန်တော်တို့အဲ
ကိုဆောင်ရပြီးတော့ကျွန်တော်တို့တွေ့တင်ရှိပါတယ်ဟိုကိုရင်နေရကိုရင်မူလနေရကိုတွေ့တင်ရှိပါတယ်
စကားဆိုလို့ရှိရင်လူပေါင်း6000ကျော်ရှိပြီးတော့အင်ဂျင်ပေါင်းကတော့1000ရှိပါတယ်သူတို့အနေနဲ့အကုန်လုံးအဆင်ဟိုပြေပြေရှိပေမဲ့သူတို့လွတ်လွတ်လပ်လပ်သွားခွင့်ရချင်တယ်လို့ပြောသွားပါတယ်ဆိုတော့ကျွန်မတော့ဟိုခင်ရုပ်တက်ပါဒီဝေးရပ
ါစေရပြိပခါတွေရှိနေတဲ့ရခိုင်ဒေသတွင်းကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့အထူးစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ19 25 32စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190လို့ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခဲ့မှာအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါ။မတ်အင်ချင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင်။
မလသုံးရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရသေးတော်အမတ်ဒေါက်ခင်စောဝေကလက်ရှိလွှတ်တော်ထဲဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစီကံပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုတ်ပိုင်ခွင့်အာဏာကိုသူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်။သူဆိုလိုတာကလက်ရှိလွှတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမတော်နဲ့ပြည်ခံမျိုးပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်သလိုဖြစ်နေတယ်လို့ဆိုလိုလိုက်တာပါဒေါက်ခင်စောဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်လက်ရှိလွှတ်တော်တွေက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲတကယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လား NLD ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်မြဲမြဲဆဆပါမလာတယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်အခုလွတ်တော်တဲ့ဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်တက်မတော်နဲ့ဒီခိုင်ဖြူဘက်ကတင်တာ28ချက် NLD ဥဆောင်နဲ့လွှတ်တော်တွင်က45ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွှတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်45ဦးကော်မတီဟာအချက်ပေါင်း3900ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်858ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း45ဦးကော်မတီကအဲ့ဒါတွေစုစည်းပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပြီမဲ့အဲ့ဒီထဲမှာ ANP ကတင်တာတချမ်းမှပါမလာဘူးလို့ယသိတောင်အမတ်ဒေါက်ခင်စောဝီကဆိုပါတယ်အတိတ်ပဲကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအရေးမထားဘူးဆိုတဲ့သဘောပါလက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ပုံမှန်261ပြင်ဆင်ချက်တခုတော့ပါလာတာတွေ့ကြရပါတယ်အဲ့ဒါကတော့မူလဖွဲ့စည်းပုံမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတမရကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်စီမယ်လို့ပြင်ဆင်ထားတာပါဒီပြင်ဆင်ချက်ကိုပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူးအကြောင်းကတော့ဝင်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့ဆန္ဒလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပ
ါလွတ်တော်တွင်ဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရ ရှမ်းပြည်နယ်လွှတ်တော်မှာပြည်ခံမျိုးပါတီကအမှတ်32နေရာ၊ရှမ်းတိုင်းအင်သာမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ၊ NLD က21နေရာ၊အခြားပါတီတွေက19နေရာအသီးသီးအနိုင်ရကြပါတယ်။တကယ်လို့သာလွှတ်တော်ထဲမှာရွေးကောက်ခံအမှတ်တွေနဲ့ကြီးပဲဝန်ကြီးချုပ်ကိုရွေးချယ်မယ်ဆိုရင် SNLD နဲ့ NLD ပါတီပေါင်းထားတဲ့အုပ်စုကအသာစီးရဖို့များပါတယ်။ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်33ယောက်ရှိနေလေတော့လွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်အတိုင်းဆိုရင်တပ်မတော်သားတယောက်ဒါမှမဟုတ်ပြည်ခံမျိုးပါတီကတယောက်ယောက်ဝန်ကြီးချုပ်ဖြစ်သွားနိုင်တယ်လို့ NLD အမတ်တွေကထောက်ပြကြပါတယ် NLD ဘက်ကဆိုလိုရင်းကတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တာကိုမူအဖြစ်သဘောတူတယ်ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်တွေပါဝင်နေသေးသ၍အဲ့ဒါကိုသဘောမတူနိုင်သေးဘူးပေးကားပေးဤမရဖြစ်သွားနိုင်တယ်လို့ဆိုလိုက်တာပါ
ဒီနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုင်းတီဟာကျော်ကပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထောက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြောက်တာမျိုးဖြစ်တဲ့နယ်လို့ဆွေးနွေးပါတယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်တယ်လို့ NLD ဘက်ကလည်းလက်ခံနိုင်တယ်ဆိုပေမဲ့ပြင်ဆင်ချက်မူကြမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီအချက်ပါဝင်မှာမဟုတ်ပါဘူး။တကယ်တော့2008ဖွဲ့စည်းပုံကိုတိုင်းရင်းသားတွေတကယ်လက်ခံနိုင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်မယ်ဆိုရင်ဝင်ကြီးချုပ်ခန့်အပ်ရေးတွေမှာအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်။လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိကျဖွဲ့စည်းထားတာမို့တိုင်းရင်းသားတွေကိုတန်းတူအခွင့်အရေးပေးထားတဲ့အောင်ထင်ရပေမဲ့အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နှစ်ရက်အနှစ်သာရလဲမကိုက်ညီပါဘူး။လွှတ်တော်နှစ်ရက်သဘောထားကွဲလဲတာတွေကိုအဲ့ဒီလွှတ်တော်နှစ်ရက်ပေါင်းထားတဲ့ပြည်ထောင်စုလွှတ်တော်မှာဖြေရှင်းကြမယ်လို့အပ်ရင်မဲခွဲကြမယ်ဆိုကြတဲ့ကအမတ်အရေးအတွက်နေတဲ့အမျိုးသားလွှတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါတယ်American ပြည်ထောင်စုအပါအဝင်လွှတ်တော်နှစ်ရက်စနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွှတ်တော်နှစ်ရက်တကယ့်ကိုအစဉ်အတန်တန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွှတ်တော်နှစ်ရက်လုံးကသဘောတူပါမှအတီးဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်။လွှတ်တော်တရရက်ကသဘောမတူတာနဲ့အတီးပြုတ်လို့မရနိုင်တော့ပါဘူး
။မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုအဖြစ်တည်ဆောက်မယ်ဆိုရင်ဖက်ဒရယ်အနှစ်သာရပါလာအောင်2008ဖွဲ့စည်းပုံကိုပြင်ဆင်ရပါလိမ့်မယ်။အဲ့ဒီအတွက်အမျိုးသားလွှတ်တော်လိုလွှတ်တော်တိဆောက်ပုံကအစအချက်ပေါင်းများစွာပြင်ဆင်ရမှာသိကြပါတယ်။ NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတပ်မတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းအနားရှော့ချရေးအတွက်ကိုပဲဦးစားပေးထားတာတွေ့နိုင်ပါတယ်။ဒါဟာတပ်မတော်ကိုနိုင်ငံရေးကနေဆုတ်ခွာစေပြီးနောက်တစ်ဆင့်ကျမှဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်။သိကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဓာတ်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုမနက်ဖြန်တနင်္လာနေ့မနက်ခင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုဆက်ပြီးမတ်အေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမာပြည်ကပေးစာများခန္ဓာကိုနှာစင်ကြရအောင်ပါရှင်။
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်အုံးဆုံး VOE ရဲ့ Facebook Messenger ကနေပြီးတော့စာရေးပြီးတော့သူတို့သိချင်တာလေးတွေမေးလာတဲ့တော်ရရှင်တွေစာတွေကိုပြန်ကြားပေးကြပါတယ်။Branson Merib ဆိုတဲ့သောရရှင်က Radio FM ကနေ VOA လွှင့်မာလာတဲ့အချိန်နဲ့ line သိကြပါတယ်ခင်ဗျာကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါ Go Brand ရေ VOA အစီအစဉ်တွေကို FM ကနေမလွှင့်မာဘူးကျမတို့ line တို့နဲ့ line လက်မီတာတွေကနေ Radio အစီအစဉ်တွေကိုထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါအပြင်ကျမတို့ VOA မြန်မာ Facebook စာမျက်နှာကနေပြီးတော့လဲဒီအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင် Facebook စာမျက်နှာမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်လို့ရပါတယ်ရှင်
အဲ့မှာရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဖန်ယူကြည့်ရှုနိုင်ပါတယ်เนาะအခုစပြန်ချိန်မှာပဲကျွန်မလိုင်းတူနဲ့လိုင်းလက်မီတာဘယ်လိုင်းတွေကနေဖန်လို့ရလဲဆိုတော့ဒီစရားလေးကိုလည်းထည့်ပေးလိုက်ပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်တယောက်ကတော့မနစ်ကတောင်းတဲ့ကလန်ဒါမရပါပဲဒီနှစ်မှာပို့လိုက်တဲ့အတွက်အန်အော်ပြီးတော့ဝမ်းသာမိပါတယ်ဆိုတော့ရေးလာပါတယ်တင့်တင့် park ဆိုတဲ့တော်ရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA မနစ်ကတောင်းထားတဲ့ကလန်ဒါလေးမနစ်ကတော့မရခဲ့ဘူးကုန်သွားတာနဲ့တူတယ်လို့ပဲတွေးမိတာပါမမျော်လင့်မဲဒီနှစ်ကလန်ဒါလေးပို့လာတော့အန်အော်ဝမ်းသာကျေးဇူးလည်းအများကြီးတင်ပါတယ်တင်းတွေလည်းနေစင်နာစင်အားပေးလက်ပါ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာအောင်မြင်ကြပါစေ
နောက်ထပ်သောရရှင်စူပါမင်းဆိုတဲ့သောရရှင်ကတော့ VOE ကိုကျေးဇူးတင်ပါတယ်တဲ့တရင်မှန်ပြောပြတဲ့အတွေ့အကြောင်းမှာမင်္ဂလာရှိပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုမောင်ဝင်းဆိုတဲ့သောရရှင်ကလည်
းမင်္ဂလာညချမ်းလေးပါ VOE ဖွဲ့သားများကျမ်းမာကြပါစေ Virus နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်မြန်မာပြည်မှာကသတိမမူသတိမထားကြပါဘူးမဖြစ်ပါစေနဲ့လို့ပဲဆုတောင်းပါတယ်ပြည်သူများအလုံးယောဂကင်း၍တောကများငြိမ်းကြပါစေဗျာအောင်မြင်ပါစေ VOE အားပေးလျက်ပါ
သူပြောတဲ့ virus ဆိုတာဒီတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်ပြန့်ပွားပြီးအခုတော့ကမ္ဘာလုံးအနှံ့ပြန့်ပွားနေတဲ့ကိုရိုနာ virus ရောဂါပိုးနဲ့ပတ်သက်လို့ပြောတာဖြစ်ပါတယ်နော်ကိုရိုနာ virus ဆိုလို့ဒီ virus ပိုးနဲ့ပတ်သက်ပြီးရေးလာတဲ့စာတိုတိုလေးရေးလာတဲ့သောရရှင်က Crystal Khan ဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကလည်းမင်္ဂလာပါအဲ့အခုသူကလက်ရှိကိုရီးယားမှာနေထိုင်နေတာပါ virus ပိုးများနှုန်းကကြောက်ဖို့ကောင်းပါတယ်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့စာတိုလေးရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်နေနဲ့စာရေးနေတယ်ဆိုရင်တော့ကျမ Messenger မှာလည်းပြန်ထားပါရယ်เนาะအဲဒီ Messenger နေရာမှာကျမတို့စီကိုစာရေးတဲ့နေရာမှာစာရေးနိုင်ပါတယ်လို့ဒါမှမဟုတ်လည်းစာရေးရတာဟိုအသိအစင်မပြေဘူးစကားပြောနေတယ်ဆိုတာမျိုးဆိုရင်လည်းကျမတို့ကိုအဲ့ဒီမှာအတန်သွင်းထားပြီးတော့ voice message နဲ့အတန်နဲ့ message ချန်ထားလို့ရပါတယ်ကျေးဇူးတင်ပါတယ်เนาะတနေ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပဲဒီစာရှိရှိရေးလာတဲ့တော်ရရှင်တယောက်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုစိတ်ထဲမှာတန်တရားဝင်မိတယ်ဆိုပြီးတော့ခုလိုစာရေးပြီးတော့မေးလာပါတယ
် VOA ခင်ဗျာကျွန်တော်အမြင်နောက်ထောင်ပါတယ်ကျေးဇူးလေးတင်ပါတယ် VOA ကစာပေးစာယူတဲ့အစီအစဉ်မှာထုတ်လွှင့်ပေးပါကျွန်တော် VOA ပေးတက်တယောက်ပါ VOA ကိုစာရေးတော့လဲစာမပြန်လို့စိတ်မကောင်းဖြစ်မိပါတယ်တခုတော့မေးကြပါတယ်အခုဖြစ်နေတဲ့ COVID-19 ဒါမှမဟုတ်လို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကတရုတ်နဲ့ကြံနိုင်ငံတွေကိုအလောက်ထိကူးစက်နေပြီးသေဆုံးတာတော့မြန်မာနိုင်ငံနဲ့ဒီမြန်မာနိုင်ငံသားတွေမှာကူးစက်မှုရှိနေတာဘာကြောင့်များပါလဲအစိုးရရဲ့ဒီကျန်းမာရေးအစီအစဉ်တွေကကောင်းလို့လားအစိုးရကပဲဒီယောဂါကိုမရှာဖွေနိုင်တာလားဒါမှမဟုတ်ရင်ဒီယောဂါကမြန်မာနိုင်ငံသူနိုင်ငံသားတွေကိုတမင်ကွက်ပြီးတော့ကျော်သွားတာများလားဒါမှမဟုတ်တည်င်းတွေကိုအမောင်ဖုံးမှုကျူးစားနေတာလားပြည်သူတွေကိုတနာပါဗျာရင်းထဲမှာမိကုန်းတွေတကယ်များလာလို့ပ
ါဟုတ်ကဲ့ပါစာမပြန်ဘူးဆိုတာကကျမတို့ကကျမတို့စီကိုရေးလာသည်များစာတိုင်း Messenger ကပို့လာသည်များစာတိုင်းကိုတော့တယောက်ချင်းကိုမေးခွန်းမေးတာမျိုး VA လေးလိုင်းရှာလို့မရလို့မေးတာမျိုးဒါမှမဟုတ်လည်း satellite နံပါတ်မသိလို့မေးတာမျိုးအဲ့လိုမျိုးစာတွေမှာကျမတို့ဒီ satellite နံပါတ်ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်ဒါပေမဲ့လည်းကျမတို့ကလည်းတစ်ခုချင်းတော့ပြန်ချလို့အဆင်မပြေပါဘူးနော်ဒါကြောင့်မလို့သောရရှင်တွေကိုကျမဟိုအချိန်ရရင်ရတယ်လို့လေးလိုင်းပေါ်ကနေပြန်ချပေးနေပါတယ်အခုလည်းဒီစာမပြန်ပေးလို့အဆင်မကောင်းဖြစ်ရပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုပေါ်ပြပေးလိုက်ပါရဲ့ဒါမဲ့ဒီမှာဒီသောရရှင်မေးထားတဲ့ဟိုမေးခွန်းတွေကတော့အစိုးရကျန်းမာရေးကကောင်းလို့လားအစိုးရကဒီလိုယောဂါမရှာဖွေတတ်တာလားဒါမျိုးတွေကတော့ကျမတို့ VOA အနေနဲ့ဖြေလို့ရနိုင်တဲ့မေးခွန်းတွေမဟုတ်ဘူးဆိုတာသဘောပေါက်မယ်ထင်ပါတယ်နော်မြန်မာနိုင်ငံကရရှိတဲ့သတင်းထုတ်တွေကိုတော့ကျမတို့အတန်းနိုင်ဆုံးအမှန်ကန်ဆုံးတင်ဆက်ပေးနေပါတယ်နော် ထုတ်လွှင့်ပေးတဲ့သတင်းလေးပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာကြတဲ့သောရရှင်တွေမှာတော့ရခိုင်မျိုးတစ်ကသောရရှင်ဦးလာထွန်းကဒေါခင်မျိုးတဲ့ဒီလောကပဲရခိုင်ပြည်နယ်ကိုသွားရောက်ပြီးရခိုင်ခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာပေါ်မှာအခုလိုရေးလာပါတယ်
။ VOE သတင်းတော့ရခိုင်ခီးစဉ်ဆိုလို့စိတ်ဝင်စားမိတာပါ။ VOE သတင်းတွေမှာက ICJ Ranger ရေးဆောင်မှုတွေနောက်ရခိုင်ကစကန်းကြီးရဲ့အကြောင်းနဲ့ AA နဲ့တိုက်ပွဲတွေနဲ့ဆိုင်တဲ့စစ်ဘေးရှောင်ပြည်သူတွေအခြေအနေနောက်ပြည်သူတွေထိခိုက်မှုတွေနဲ့စာတင်ကြောင်းထိမှန်တဲ့ကိစ္စတွေကစိတ်ဝင်စားစရာတွေပါဘာမှထူးထူးခြားခြားမသိရတာအောင်အစိုးရထုတ်ပေးတဲ့သတင်းနဲ့ကိုယ်တိုင်ကွန်းဆင်းသတင်းကြွားချမှုလို့တော့ကျွန်တော်တို့ကြားရမယ်လို့မျှော်လင့်နိုင်မလား VOE ရေ
ဟုတ်ကဲ့ VOE ကထုတ်လွှင့်ပေးတဲ့သတင်းကတော့အစိုးရထုတ်လွှင့်ပေးတဲ့သတင်းထက်စာရင်တော့ကိုယ်တိုင်ကွန်းဆင်းတာမလို့ကြွားချမယ်လို့ဒီသောရရှင်ကမျှော်လင့်ပါတယ်တဲ့ โอเคเจซุบาอุลาทุนยีဒီဥလာထုံပြောတဲ့သတင်းနဲ့ပဲပတ်သက်ပြီးတော့ကျမတို့ဒီအထူးအစီအစဉ်ရုပ်မြင်သံကြားအစီအစဉ်ကိုကျမတို့စနေနေ့ညပိုင်းတော့ကပဲထုတ်လွှင့်ပေးသွားပါတယ်เนาะအားလေးလည်းကြည့်လိုက်ပါအောင်ဟိုတိုင်းရိုက်မကြည့်ရှုဖြစ်ဘူးဆိုရင်လည်းကျမတို့ Facebook စာမျက်နှာမှာပြန်ပြီးတော့ကြည့်ရှုလို့ရပါတယ်ကျမတို့ video ကိုရေးလာတဲ့စာရီထဲမှာနိုင်ငံရေးအမြင်တွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တွေးရှိသိမြင်ဒါမှမဟုတ်လေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါရယ်နော်ဒီထက်မှာတချို့သူတို့ရဲ့နိုင်ငံရေးအမြင်တွေကိုရေးလာတာကိုပြောပြပေးကြပါတယ် Rain Coco ဆိုတဲ့သောရရှင်ကတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ခေါ်စစ်တပ်ကရည်တည်ချက်ပြောင်းဖို့အချိန်ဒီအချိန်မှအခွင့်အာဏာမလိုက်ရင်နောက်ဆိုတာကထက်ရှိဖို့တော်တော်လေးစဉ်းစားရမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့တမိုင်းကိုပြန်လည်ကြည့်ရင်ကောင်းတာကမရှိသလောက်ပါပဲဖွဲ့စည်းပုံပြင်ဖို့ကအခုအချိန်အချိန်ကောင်းလို့ထင်ပါတယ်ဒီအချိန်ကိုအမိအရရယူနိုင်ရင်နေရာကောင်းရောနာမည်ကောင်းမှသမိုင်းမှမှတ်တမ်းဝင်သွားမှကျင်းသေးပါ NLD ရဲ့ပြုပြင်ပြောင်းလဲမှုကဘာပဲပြောပြောညင်သာပါတယ်စစ်တပ်ကအခွင့်အာဏာမလိုက်ချင်ရင်စစ်တပ်ပဲအထိနာမှာပါဘာဖြစ်လို့လဲဆိုတော့ပြည်သူအများစုကဖွဲ့စည်းပုံပြင်ကျင်လို့ပါပဲ
ပြည်သူကအများစုဖြစ်တဲ့အတွက်ကြောင့်မို့စစ်တပ်အနေနဲ့ပြည်သူနဲ့အတူတူတပေါင်းတစည်းတဲ့အခြေခံဖွဲ့စည်းပုံကိုပြင်ဆင်ဖို့လှုပ်သင်ပါတယ်ဆိုပြီးတော့ဒီသောရရှင် Rain Coco ရေးလာတာပါ။နောက်ထပ်မြန်မာနိုင်ငံနိုင်ငံရေးအမြင်တွေကိုရေးလာတဲ့သောရရှင်တွေထဲမှာနောက်ထပ်သောရရှင်ကစောရွလိုင်ဆိုတဲ့သောရရှင်မှာမြန်မာနိုင်ငံကြီးအမြင့်ဆုံးငင်းချမ်းပါစေဆိုပြီးတော့သူကဆုတောင်းလာပါတယ်
။ VOA ရေးသတင်းတွေဖော်ပြပေးလို့ကျေးဇူးပါ။ပြည်သူလူထုကကောင်းပါတယ်စစ်တပ်ခေါင်းဆောင်တွေကြောင့်မငင်းချမ်းတာပါ။သူတို့ရဲ့တိုင်းသားတွေကိုတလှည့်စီလှဲ့ကပတ်ကကပိုက်ဆောင်တပ်သားတွေကိုမဝရည်စာကြွေးပြီးအသေးတိုက်ပွဲဆင်နွှဲခိုင်းနေတာပါစစ်အုံစစ်တွေမတရားထုတ်ခေါင်းပုံဖြက်စူဆောင်းရင်းရဲဘော်တွေရဲ့ရိတ်ခါသွေးချွေးနဲ့ပြည်သူဗန္ဓာတွေကိုမတရားဖျက်ယူတဘောစာစားပြီးငရဲရိတ်ခါထတ်စုမနေကြပါနဲ့တော့လို့ပြောပြီးပါတက်လော်ဘီတွေခန့်ပြီး Facebook မှာပြည်သူဟန်ဆောင်ပြီးတော့ comment ရေးကလည်းတနေ့တနေ့ဘလောက်သုံးဆွဲနေသလဲမသိပါဘူးဗျာနှစ်ပေါင်း80ကျော်ဒုက္ခပေးလာခဲ့တာမဝနိုင်သေးဘူးလားမေးပေးပါဦးပြည်သူတွေငရဲသားဘဝလိုဆင်းရဲကြရနိုင်ငံတကာမှာအိမ်ပေါ်လှုပ်ဆရနဲ့ဘယ်တော်များဒီဒုက္ခတွင်ကိုဖျက်နိုင်သူပေါ်လာမှာလဲဗျာမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းနိုင်ပါစေ
မြန်မာနိုင်ငံမှာစစ်တပ်ကြောင့်ပို့ပြီးတော့ငြိမ်းမချမ်းဖြစ်နေရပါတယ်ဆိုတော့ဒီသောရရှင်စောယူလိုင်းပြောလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကလည်းဒီတစ်ပတ်ကဒီမထင်မှတ်ဖက်နဲ့ဒီစစ်တပ်နဲ့ပတ်သက်ပြီးရေးတဲ့စာတွေများများလာတာတွေ့ရပါတယ်အောင်ဖြိုးဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကစစ်တပ်ထဲမှာဖြစ်နေတဲ့အကြောင်းအရာတွေကိုပြောပြခြင်းပါတယ်ဆိုတော့အခုလိုစာရေးလာပါတယ်ရှင
်ကျွန်တော်တို့တက်မတော်မှာဖြစ်နေတဲ့အကြောင်းကိုပြောပြခြင်းပါတယ်ဒါပေမဲ့ကျွန်တော်အကောင့်ရဲ့အမိကိုတော့မပြောစေခြင်းပါဘူးကျွန်တော်တို့တပ်သားရဲ့လစာက36,000ပဲရပါတယ်ဗန်စုငွေက10,000ကျအသက်အမကန်က8,000ကျတန်ကြီးရံမုံငွေနဲ့ဟိုဖြတ်ဒီဖြတ်နဲ့တလောက်ကိုဘယ်လောက်မှမကြံပါဘူးဈားထဲမှာဥပိုင်က1,000ကျဖြတ်တော့ဘာမှမကြံပါဘူးအခုဆိုရင်ဥပိုင်က9,000ကျဖြတ်မယ်လို့ပြောပါတယ်ဘာစားကြမလဲလူရင်းကိုပြောရရင်ဥပိုင်ကိုဖျက်သိမ်းစေချင်တာပါဖြစ်နိုင်ရင်ကူညီပေးပါခင်ဗျာ
သူတို့တမတော်သားတွေအနေနဲ့လာကဘာမှမကြံတော့ပါဘူးတဲ့ဖြစ်နိုင်ရင်အကူအညီပေးပါတဲ့ဟုတ်ကဲ့ပါကျမတို့ဘလို့အကူအညီပေးရမလဲစဉ်းစားလို့မရပါဘူးရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်နောက်ပိုင်းမှာသောရရှင်ကိုမြန်မာသချင်းလေးတစ်ပုဒ်မေတ္တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင်အခုတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်
မလာရှိရနေမှာမွေးနေ့ကြရောက်ခဲ့တဲ့မိဘလူလောကမှာမရှိတော့ပေမဲ့လေသူ့ကိုသတိရအောင်မိတဲ့အနေနဲ့ချစ်တဲ့မိသားစုကအားလုံးတွေမေတ္တာတွေလက်ဆောင်တပုတ်ပါပေးပါတယ်။ဒါနဲ့မလာရှိရနေမှာမွေးနေ့ကြရောက်သူကတော့အဝေးရောက်အကိုကိုသားကြီးဖြစ်ပါတယ်။ကိုသားကြီးမွေးနေ့ကနေပြီးတော့တက်ရှိကျမ်းမှာပျော်ရွှင်နိုင်ပြီးတော့ကိုသားကြီးချီရတယ်မဝါဒါလေးတို့နဲ့အမြန်ဆုံးပြန်ဆုံတွေ့နိုင်ပါစေ
်ဖျော်ဖြေပေးကြပါရနော် VOE တိချစ်တော်ရရှင်နေအားလုံးဒီသတင်းကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်တဲ့တည်ဆိုထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့တချင်ကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးဖို့လာကြတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလွာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော့ရှင်နေအားလုံးချွန်းလန်းချမ်းမြေကြပါစေ။
သနာကျစီစဉ်တိဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုမနေ့ဖန်တနင်္လာနေ့မနေ့ခင်းမှာလဲနောက်တစ်ကြိမ်နားဆင်နိုင်ပါတယ်ရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်အလိမ်မာတို့ကတင်ဆက်ပေးနေတာပါရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတဲ့လူနာတွေကိုကုသရမှာဆက်ရုပ်တစ်ခုကိုအသုံးပြုနေပါတယ်။ဒီစက်ရုပ်ဟာအာခေါင်နှင်းကချွဲတလိပ်နမူနာတွေကိုရယူနိုင်တယ်လို့ခန္ဓာကိုယ်အပူချိန်တိုင်းနိုင်ပြီးနှလုံးခုန်တံကိုလည်းနားထောင်နိုင်ပါတယ်။ဗိမ့်တက်ထားတဲ့ဒီစက်ရုပ်ကိုအဝေးကထိန်းချုပ်နိုင်ပြီးဆရာဝန်တွေအနေနဲ့အခန်းတစ်ခုထဲမှာလူနာနဲ့အတူရှိစရာမလိုပါဘူး။တခြားမျိုးတစ်ခုကတော့ဒီစက်ရုပ်ကိုထိန်းချုပ်နိုင်ပြီးတော့စင်ဟွာတက္ကသိုလ်ကတီထွင်ခဲ့တာပါ။
တရုတ်နှစ်ကူတုံးကဒီဆက်ရုပ်ကိုတီထွင်ဖို့အကြံရခဲ့တာဖြစ်ပြီးအာကာသစခန်းတွေနဲ့လားကဘာစွန့်စားရှာဖွေရေးဆက်ရုပ်တွေမှာလည်းဒီနည်းပညာကိုပဲသုံးထားတာပါအစတုန်းကတော့ဒီဆက်ရုပ်ကိုသူ့ဘာသာသူအလုပ်လုပ်နိုင်အောင်တီထွင်ထားတာဖြစ်ပြီးကူးဆက်ခံရတဲ့လူနာတွေကိုဆန့်တက်ပြီးရင်လည်းသူ့ဘာသာသူပိုးတက်နိုင်ပါတယ်ရောဂါစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့မှာဆက်ရုပ်တစ်ခုရောက်နေပြီးတော့ဒီဘက်ကစပြီးဆရာဝန်တွေကိုဆက်ရုပ်အသုံးပြုဖို့အတွက်လေ့ကျင့်သင်ကြားတာတွေစပါမယ်အခုလိုဆက်ရုပ်တွေအများကြီးဆက်လက်တည်ဆောက်ခြင်းပင်မဲ့လဲတက္ကသိုလ်ကထောက်ပံ့တဲ့ရန်ပုံငွေမရှိတော့ဘူးလို့ပါမောက္ခကျန်းကပြောပါတယ
်ရုရှားနိုင်ငံမှာဆောင်းရာသီကုန်သုံးတဲ့အထိမ်းအမှတ်အနေနဲ့ရေခဲယာဉ်နဲ့ရေချိုးပွဲတော်ကိုဆင်နွှဲခဲ့ပါတယ်တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်နေကြတဲ့အချိန်ကျန်းမာရေးကောင်းဖို့အတွက်အားစီရီမိဝဲနေချိန်မှာရုရှားတွေကကျန်းမာရေးကောင်းဖို့အတွက်စိုက်ဘီးရီးယားဒေသကမြစ်ကမ်းဘေးမှာရေခဲယာဉ်နဲ့ရေချိုးပွဲတွေကိုကျင်းပခဲ့တာပါရုရှားနိုင်ငံသား409ယောက်ပါဝင်ဆင်နွှဲခဲ့တဲ့အတွက်လဲနိုင်ငံအတွင်းလူအများဆုံးတစ်ပြိုင်နက်တည်းရေခဲရေချိုးတဲ့စံချိန်ကိုချိုးသွားခဲ့တာပါအပူချိန်6ဒီဂရီလောက်ပဲရှိတဲ့အချိန်ရေခဲနေတဲ့ရေခဲရေချိုးတာဟာကျန်းမာရေးအတွက်ကောင်းတယ်လို့ရုရှားလူမျိုးအများစုကယုံကြည်ထားပါတယ်ခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတက်စေတယ်လို့ယုံကြည်ကြပြီးရေခဲရေလောင်းမီရဲ့လူအများစုကချက်ချင်းဆိုသလိုပဲညနေတုပ်ပေါ်အနဲ6အောင်လုပ်ပြီးအိမ်ကြီးတွေပြန်ဝစ်ခဲ့ကြပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာခန္ဓာကိုယ်အလှပေါ်လွင်စေတယ်လို့ယူဆကြတဲ့စေမင်ကြောင့်တက်တူးပြပွဲတစ်ခုကိုဖွင့်လှစ်ပြသထားပါတယ်ဒီပြပွဲမှာရှေးခေတ်စေမင်ကြောင့်အယုတ်တွေကအစယနေ့ခေတ်စေမင်ကြောင့်လက်ရာတွေကိုလည်းပြသထားပါတယ်မော်စကိုမြို့ကပုရှ်ကင်အမျိုးသားအမှုပညာပြတိုင်းမှာပြသထားတဲ့လက်ရာတွေဟာဆီလီကွန်အယုတ်အတုတွေပေါ်မှာတကယ်ထိုးထားတဲ့တက်တူးဆေးမင်ကြောင့်လက်ရာတွေကိုပြသတာပါပြင်သစ်နိုင်ငံပဲရစ်မြို့ကကွင်းပန်လီပြတိုင်းကထောက်ပံ့ကူညီတာဖြစ်ပြီးဆီလီကွန်အယုတ်တွေဟာဆေးမင်တွေကိုအကုန်မစုပ်ယူနိုင်တဲ့အတွက်အနည်းငယ်အခက်အခဲရှိပေမဲ့လည်းဒီပစ္စည်းဟာလူအရေးပြားနဲ့အနီးကပ်ဆုံးတူညီတဲ့ပစ္စည်းဖြစ်တာကြောင့်တုံးခဲ့တဲ့အကြောင်းကိုပြပွဲစီစဉ်သူတို့ကပြောပါတယ်ရှေးခေတ်တုန်းကတော့ဆေးမင်ကြောင်တွေကိုမျိုးနွယ်တူလူစုတွေအကြားအဖွဲ့ဝင်အဖြစ်အစည်းအမှတ်ပြုတဲ့လက်ရာတွေအနေနဲ့အသုံးပြုခဲ့တာဖြစ်ပြီးတော့အခုခေတ်မှာတော့အမှုပညာလက်ရာတစ်ခုအနေနဲ့အစည်းအမှတ်ပြုသုံးနေကြတာပါခင်ဗျာ
ကိုငင်းချမ်းနဲ့မိုက်အလိမ်မာတို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားကထူးထူးခြားခြားသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။သရရှင်များရှင်ဒီ COVID-19 ရောဂါကဘာမှာကျယ်ပြန့်လာတဲ့အချိန်နဲ့အတူလူမှုကြားမှာထိတ်လန့်ဆိုးရွားမှုတွေတိုးထက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာကွယ်ရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ကြရမှာပါ။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်မှုရှိပါကျေနပ်စရာရှိပါသလားလူလူကရောဒီယောဂပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးယောဂကာကွယ်ရေးကိုနီလန်းတကြပြင်ဆင်ထားနိုင်ပါရဲ့လားဆိုတာလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာဆွေးနွေးဖို့ရှိပါလေရှင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်နိုင်ကြပါလေရှင်အခုတနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးတွက်ဟာအခုဆိုရင်တရားကျော်ရှိလာပြီးတော့လူပေါင်းတသိန်းကျော်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီနေ့မှပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်ကမ္ဘာတစ်ပတ်တည်းသုံးသူရေးတွက်ဟာ3500ကျော်ရှိသွားပြီဖြစ်ပြီးတော့အများစုကတရုတ်နိုင်ငံကဖြစ်ပါတယ်။ဒီရောဂါကူးစက်မှုဟာဆိုရင်စရာဖြစ်နေတဲ့အချိန်တည်းမှာပဲဒီရောဂါကြောင့်စိတ်တက်ကြစရာမလိုကြောင်းလူတိုင်းအနေနဲ့ပဲနေရာအချိန်မှမဆိုလုတ်နိုင်တာတွေလုတ်တင်တာတွေအများကြီးရှိတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ညွှန်ကြားမှုကပြောလိုက်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အီလီနိုင်ငံကတတိရှိရှိလှုပ်ဆောင်နေတဲ့အပေါ်မှာလှုပ်ဆောင်လာတဲ့အပေါ်မှာလည်းသူကချီးကျူးလိုက်ပါတယ်။အီလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်တည်ဆုံးသူအရေအတွက်ဟာ133ယောက်ထပ်မံရှိသွားပြီဖြစ်ပြီးတော့အီတလီဆိုရကလည်းအရေးပေါ်မိန်တတိယကိုထုတ်ပြန်လိုက်ပြီးနိုင်ငံမြောက်ပိုင်းကမြို့တွေမှာအဝင်ထွက်တွေပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်။နောက်ကိုရီးယားမှာသတင်းပတ်အတွင်းမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်ကြာဆင်းလာတဲ့သူဒီကနေ့မှလည်းခရီးအန်ဖျားကျောင်းတွေကိုပိတ်ထားပြီးတော့လူတွေကိုလည်း online ကနေဖျားဝတ်ပြုဖို့စီစဉ်ပေးထားပါတယ်ဒီတရုတ်နိုင်ငံပြည်ဒုတိယအများဆုံးယောဂကူးစက်မှုဖြစ်ပေါ်နေတဲ့တောင်ကိုရီးယားနိုင်ငံမှာယောဂပိုးကူးစက်ခံထားသူဟာ9000ကျော်ရှိနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်အတွက်ရေးပေါ်အသုံးပြုနိုင်မဲ့ကာကွယ်ဆေးတွေကိုပထမဆုံးအကြိမ်ဖြစ်နေရှိလာမှာစတင်အသုံးပြုနိုင်တော့မှာဖြစ်တယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြုံနေရတဲ့ကမ္ဘာနိုင်ငံတဝန်းကနိုင်ငံတော်များများမှာဒီနေ့မတ်လ10ရက်နေ့မှာနိုင်ငံကအမျိုးသမီးများနဲ့ကြီးတက်ပွဲတွေကိုလည်းကျင်းပခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အေဒင်ဥရကူဖြစ်ပါတယ်။မနေ့ဖန်တနင်္လာနေ့မနေ့ဖက် VOA အစည်းအဝေးတွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.